ချတဲ့ပထဝီအနေအထားအရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖန်လုပ်ငန်းဖြစ်ခဲ့တာပါထို့သဖြင့်ဘိတ်ဒဝယ်နဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထန်းနိုင်ငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအိန္ဒိယချင်းထိုင်းနိုင်ငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြမ International Fish Ocean Market မြမနိုင်ငံတကာငါးလေလံဈေးကြီးဟာလုံးဝရပ်ဆိုင်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္တာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်
။ဘိတ်သားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါးဟိုကျွန်တော်ထိုင်းမှာအရေးခင်းဖြစ်တဲ့အခါကျတော့ထိုင်းငါးမွေတော့ရတဲ့ချိန်မှာကျွန်တော်တို့ကငါးဝယ်ပို့လိုက်တဲ့အနေထားမှာခက်ခဲရှိသွားပါတယ်ခင်ဗျာ။ဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လို့ဝယ်နိုင်တဲ့အနေထားမှာလည်းလောလောဆယ်အနေထားမှာသိမရှိကြောက်ပါမရှိကြတဲ့တွေ့ကျွန်တော်တို့မှာငါးဖမ်းအောင်ဒီလာရောက်မဲ့ဆေးလာတွေကငါ့ကိုရောက်ချောက်ဖို့တည်းဆီမှာခက်ခဲရှိလားခင်ဗျာ
ပြည်ရင်းဝယ်ယူစားသုံးမှုကြတော့ကျွန်တော်တို့ဒီမှာဝန်ထမ်းရဲ့ဗနေရာခင်တို့လောက်များရှိနေလို့ပြောလို့
လင်း 25% လောက်ရှိတယ်ခင်ဗျာ
ဟုတ်တယ်25%
ဆင်းနေပိုင်းငါဟုတ်တယ်ကန်ဝေးသွားပါတယ်ခင်ဗျာ
အော်ဟုတ်ကဲ
့အဲ့လောက
်ဆိုတော့တနေ့တနေ့ဒီဟာကြီးလက်ပတ်နေတော့ကျွန်တော်တို့ဘလောက်လောက်များလက်ခံသိနိုင်နေလဲတိုင်းဒီတိုင်းအနေနဲ့ပေါ့
ဒီတိုင်းနေလို့စိတ်မဲ့ကျွန်တော်တန်နေရာထီအောင်ကျွန်တော်လက်ခံနိုင်မှာနေ့တနေ့ကိုနေရာတန်အထီးကိုကျွန်တော်တို့ကဟိုတယ် marketing မှာ option လုံးနိုင်ပါတယ်ခင်ဗျာအဲ့ဒါလုံလိုက်ပြီမယ်ငါလူစလောက်ကျွန်တော်တို့မေးရရှိခဲ့ခင်ဗျာလိုင်တန်20 30အေး50အမြင့်ဆုံးမှာပဲရာနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှကျွန်တော် star plate ကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကအမြင့်လာတယ်ကျွန်တော်ဒီလာစားတွေပေါ့ sale တွေဒီဟာမြင့်လာခါကျတော့လုပ်ငန်းကြီးကအကောက်ထည့်ပုံမှုကဖြည်းဖြည်းချင်းဘာဖြစ်လဲမရောင်းငွေနဲ့ဝင်ငွေနဲ့မမြတ်မတားဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရမယ့်အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငါးလေလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လဲကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်ကိုကျွန်တော်စက်တင်ဘာလမှာပြန်လဲဖွင့်လှစ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာအဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့ဒီအခန်းတို့ဘာတို့ကျွန်တော်တို့ကဒီရေတို့ electricity တို့အော်ဒီမှာ fresh water လို့အလုပ် ready ဖြစ်အောင်စီစဉ်နေပါတယ်ခင်ဗျာ
မူလကစက်တင်ဘာလလယ်လောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခြင်းမရှိပါဘူးဒါပေမဲ့နိုင်ငံတကာငါးလေလံဈေးရဲ့ managing director ဒေါ်ထစ်ထေးဝင်းကဒီငါးလေလံဈေးကိုလာမယ့်နစ်ဆန်ဘိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရက်ပိုင်းအတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ value added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြော်အဖြစ်ပြောင်းလဲပြီးတံပိုးမြင့်ကုံကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်ဒီငါးလေလံဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လက်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါအဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ငါးလေလံဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာငါးလေလံဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငါးလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းရင်းသားလုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိတ်မြို့88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်။ဒီလေလံဈေးပါနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်။ဒါကြောင့်ဒီလေလံဈေးရပြတ်ဖွင့်မယ်ဆိုရင်တော့နိုင်ငံတော်ကဝင်ဝင်များရအများကြီးရမယ်နောက်ထပ်အပြင်လူတွေကအလုပ်ကိုက်ဖြစ်လာပုံကြတယ်လေလံဈေးအနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးပဲစီးပွားရေးစနစ်အရအပြိုင်ဆိုင်ရတော့ရှိတယ်ဒါပေမဲ့ဟိုစနစ်တကျပေါ့တော့နိုင်ငံတော်ကဘယ်ဟာဘယ်လူနီးလန်းနေဆိုနိုင်ငံတော်အပေါ်ပုံရနိုင်တယ်အဲ့ဒီနီးလန်းကိုအပုတ်ကြအပုတ်ပြုနေတယ်နောက်ထပ်အပြင်အရေးကြီးတဲ့အချက်ကဟိုဥပဒေစီမံစည်းကမ်းအတိုင်းနော်ပြည်သူကလည်းလက်ခံနိုင်တဲ့နိုင်ငံတကာကလည်းလိုက်နာနိုင်လက်ခံနိုင်တဲ့စာချုပ်စာညွှန်းတွေလည်းလုပ်တဲ့ဟာတော့ပုံပြီးဖြစ်နေတယ်ဒီပဲစီပွားကြီးကတော့အပြိုင်ရှိမှာပဲကို့များပေါ်လည်းပဲဥပဒေစီကံလိုက်နာတဲ့နေရတော့နိုင်ငံတကာလည်းလက်ခံပြမှတ်ပြီပဲဟောမျို
းနိုင်ငံတကာငါးလေလံဈေးရန်လုံးပြည်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငါး85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီး G20 ကျန်း 25 ရာခိုင်နှုန်းကတော့ပြည်တွင်းဇုကွက်ကိုတင်ပို့တယ်လို့ဆိုပါတယ် ဘေးမြူရဲ့နိုင်ငံတကာငားလီလံဈေးဟာတစ်ချိန်ကတနေ့ကိုငားတန်ချိန်200အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကငားလီလံဈေးကြီးပိတ်ထားရပြီးလက်ရှိအချိန်အထိဖန်ထားသမျှငားတွေကိုခန်းနေငါဘက်ကိုကုန်ကျန်းဖြစ်တဲ့ကုန်တင်ပို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တီးခြားငားလီလံဈေးအသစ်တစ်ခုတည်ဆောက်ဖို့ငားလုပ်ငန်းရှင်များအသင်း
တွေအလုံးကိုကျွန်တော်ကဒီယုဒယပေါ့နော်ရနှောင်းအတိကပို့နေရပို့နေရတာလည်းကျွန်တော်ကဘာနဲ့ပို့နေရဆိုကြုံချမ်းနေပဲပို့နေရကျောင်းစီမှာအေခန်းစိတ်ရုံနဲ့မရှိသေးဘူးငါလေတန်းဈေးခွဲမရှိဘူးဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအေခန်းစိတ်ရုံလည်းမရှိတော့ကျွန်တော်ကအခုရေလုံသားမြတ်နဲ့ကျွန်တော်ဒီရေလုံငန်းရှင်နဲ့စူးစီးပြီးတော့ကျွန်တော်ကဒီငါလေတန်းဈေးတစ်ခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါလည်းငါဈေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်ငါတထားလိုတယ်ပြီးတော့ဒုတိယဆက်ရတော့အေခန်းစိတ်ရုံတွေပေါ့အေခန်းစိတ်ရုံတော့ရေရှိကိုကျွန်တော်ကငါးနှစ်စီမံခဲ့တော့လုပ်ပါတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တရားကိုကျွန်တော်ကနည်းနည်းလောက်တော့နဲ့တရားပြအောင်ဆောက်မယ်ဒီငါးလေးတွေအလုံးကိုလည်းကျွန်တော်တို့အဖွဲ့စီအရစူးစီးပြီးတော့ငါးလေးရှင်အလုံးလည်းကျွန်တော်တို့ကြိုတင်ညှိနှိုင်းပြပါလိသူတို့လည်းသဘောတူပါတယ်ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်ဟိုကုမ္ပဏီတစ်ခုဖွင့်လိုက်မှာပေါ့အဲ့ဒီကုမ္ပဏီနဲ့ကျွန်တော်လုပ်မယ်ငါးလုံးငန်းဟိုငါးစီလုပ်မှာပေါ့နော
်ငါးလေးလန်စီအစ်စ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းတာရီတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငါးလေလံဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတနင်္သာရီတိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလတန်းဦးဆောင်ပြီးလက်ရှိငါးလေလံဈေးဘေးမှာနိုင်ငံတကာအဆင့်မီငါးလေလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်။ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငါးလေလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငါးလုံငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စေရာအခြေတင်ညင်းခုံစရာကိစ္စရဖြစ်နေပါလေ။အမြင်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငါးလေလံဈေးတစ်ကိစ္စပဲဖြစ်ပါတယ်။တစ်ဖက်မှာတနင်္သာရီတိုင်းငါးလုံငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငါးလေလံဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မြေနေရာအတွက်ပါမစ်ကျဖို့စောင့်နေတယ်လို့ဥသက်ဆိုးက VOA ကိုပြောပါတယ
်။တိုင်းဒေသရဲ့ဟိုခွင့်ပြုပါတယ်လို့သူတို့ကလည်းဟိုမြင်းများရှိတယ်ကောင်းနေပါမယ်။ဒီကြောစီကဒီလက်တော့ကိုယ်စလေတွေရလဲငါးစိတ်တစ်ခုနှစ်ခုတောက်ခုညားတွေကောင်းတယ်ပေါ့ညားလေပြန်ဆိုင်မှုရှိလာမယ်တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူးညံ့ညံ့ရှိရင်ဒီကလက်တော့ကိုယ်စလေလေဟိုတိုင်းဒေသကြီးလက်တော့ကိုယ်စလေတို့ဒီအမျိုးသားလက်တော့ပြည်သူလက်တော့ကိုယ်စလေတွေတတို့ကိုယ်တိုင်လည်းပြောပါတယ်ဈေးညားတွေကောင်းနေမှာတဲ့ဒါမှပြန်ဆိုင်မှုရှိမှအောက်ချေကဖမ်းနေကြည့်လို့တာဈေးပို့ရမှာပေါ့တဲ့ညားမှာကောင်းမှာတဲ့တခုတည်းလုပ်ရင်သူကသူစိတ်နေထားလို့ရတယ်ညံ့ညံ့လုပ်နိုင်တယ်ကောင်းတယ်ပေါ့သူတို့ဟိုဟာနိုင်ငံတော်တမန်တော်ကြီးလာတယ်သူကပေါ်နာဒီလက်ထုတ်လုံးနေတဲ့ညီဥပဒေနဲ့ညီလက်ဖို့ကျွန်တော်တို့ဒုတိယတမန်တော်ကြီးလာတော့လဲလမ်းညွှန်ခက်ပါတယ
်ဟုတ်ကဲ
့ဥပဒေနဲ့ညီလက်ထုတ်လုံးနေတဲ့ညီဆောင်ရွက်ဖို့ကျင်50စေကိစ္စပါနဲ့
နိုင်ငံတကာအဆင့်မီအဆင့်မြင့်ငါးလေလံဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မီအောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖမ်းစရာငါရှာနေရင်တော့အဲ့ဒီလေလံဈေးတွေဟာလဲအလုံးမဖြစ်ဘဲအရင်လိုပဲပိတ်ပြရမယ်ကိန်းဆိုင်နိုင်ပါတယ်ဒါကိုပဲငါဖမ်းသမားတွေဘက်ကစိုးရိမ်နေကြတာပါငါဖမ်းမှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖမ်းစရာငါးလည်းတဖြည်းဖြည်းရှားလာနေပြီလို့တငါသေးတွေဘက်ကညှဉ်းညူနေကြပါပြီတငါသေးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငါဖမ်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုယ်တိုင်တသက်လုံးငါဖမ်းလုပ်ငန်းလုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါတယ
်ငါဖမ်းလူတွေအများလိုက်တငါထပစ္စည်းရောရှားပွားလာတာ
ငါးဈေးရောတက်လာရောင်းရတာဟိုကြာလာတော့လေငါရှားလာတော့ဈေးပို့ရလာ
မရောရောဒစစ်ဒစစ်ပဲတက်ရငါးဈေးရရထပစ္စည်းရဈေးနေပြီးတော့ကောက်ရပစ္စည်းရဈေးတက်ရစီဈေးကအတက်ရင်ကြလုံးမ
ဈေးမတက်တာဘယ်လောက်ကြာလဲငါးဈေးရ
ဟောဈေးကျော်နှစ်ကျော်ကြီးနှစ်နေရောကြီးလားနှစ်နေရောကြီ
းနှစ်နှစ်လောက်ရှိတော့မတက်ဘူးကြာ
ဒါ
ပေမဲ့ဟိုစီဈေးတွေက
စီဈေးရတယ်ဒီဈေးရတယ်က
စီပွားအခြေအနေရောအခုဘလို
့စီပွားခြင်းနေစီပွားခြင်းနေဟောမင်းရသွားတဲ့နေပူဆိုးမြင်ကပူဆိုးလာရောင်းနှုတ်နေဟောမင်းရသွားရတာရောငါပါရောင်းနှု
တ်နေတော့ထဲတာန
ေရောင်းနှုတ်အောင်နေလိုက်တဲ့နေခုကတော့ပိတ်သုတ်ဆက်ကိုပြရတဲ့ပိတ်နေဆက်ရတယ
်နေလာတနေသားတနေ
သားကျွန်တော်ကပိတ်နေဆက်ဆိုဈေးကိုမြောက်တယ်ဟု
တ်တယ်နည်းမှလား
တလားကတော့တက်ခေါက်ထွဲတာခေါက်ထွဲတော့
ဩဒီဇယ်ဈေးရဈေးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေးကြီး
ကဒီဇယ်ဈေးကြီးကိုဈေးကြီးကို
တမားတတလုံးငါးပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ဟုတ်လို့ငါတော့ကျွန်တော်မလုပ်ဘူးဟုတ်လေ
ရေလာမဖမ်းရရင်တော့ခင်လုပ်ရမရှိတော့ဘူ
းပေါ့ရှိကိုလီထားမှရအောင်လ
ားအဲ့လိုမျိုးစဉ်းစားမိတဲ့အခါရှိလားတခါလေးကျတော့ငါရတာနဲတဲ့အခါကျစိတ်ပူမိတာလေးပဲစဉ်းစား
စိတ်ပူရောကိုယ်ခါလေးကခေါ်ရတော့ကိုပဲရှိတော့လို့အရောနေရောကော်ဖီရောကိုမရောတော့ရေချောက်မြောင်းနေကြစေကူမြောင်းရော
ပြည်မျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါလေပြောင်းလဲလာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဈေးကွက်စီးပွားရေးစနစ်အရာကြောင့်ပါအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါဒါပေမဲ့ရှိနေတဲ့ငါးမျိုးစိတ်တွေမပြတ်သုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါးဖမ်းနေတာတွေကိုလည်းအချိန်မီဟန်တားပေးနိုင်ဖို့လိုအပ်ပါတယ်။အဲဒီလိုမှမလှုပ်ဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်ငါးမျိုးစိတ်တွေပြတ်သုံးပြီးဒီဗိမ့်မျိုးရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပျက်စီးသွားရမယ်အလားအလာရှိနေပါတယ်ခင်ဗျာ။